Bangladesh နိုင်ငံကိုထပ်ပြီးခိုးလုံနေကြတဲ့ရိုဟင်ညာဒုက္ခသည်တသိန်းနီးပါးအတွက်နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုနဲ့ပဋိပက္ခဒဏ်ခံနေကြသူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုဆိုင်ရာအထောက်အကူနောက်ထပ်ဒေါ်လာ44တန်းကျော်ပေးဖို့အတွက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအေဂျင်စီ USAID ရဲ့အကြီးအကဲမစ္စတာမတ်ဂရင်းကမြန်မာပြည်နိုင်ငံဒကာမျိုးကိုရောက်ရှိခြင်းမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင
်ဗျ။ဒီ73ရက်နေ့ကနေ23ရက်နေ့ထိဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်နေတဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအထောက်အကူပေးရေးအစီအစဉ်ကြီးကမဂရင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံဒကာမျိုးကိုရောက်ရှိနေပြီးကော့ခ်စ်စစားရှိကုတူပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။အခုလိုတွားရောက်စဉ်ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာပြည်တွင်ပြည်ပခန့်ရောက်နေကြသူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီနောက်ထပ်ဒေါ်လာ44တန်းပေးမယ်လို့သတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ Today in response to the plight and the challenges that they face, the United States of America and USAID
ဝန်ကြီးဒီဆိုင်နီရဲ့ဒုက္ခတွေနဲ့အခြေစမ်းမှုတွေကိုကူညီဖြည့်ဆည်းပေးနိုင်လို့အမေရိကန်ပြည်ထောင်စုက USAID ကတဆင့်နောက်ထပ်လူသားချင်းစာနာမှုအထောက်အကူဒေါ်လာ44တန်းပေးမှာဖြစ်ပါတယ်။ဒါကလက်ရှိပေးထားပြီးသားအကူအညီတွေကိုထပ်ဆောင်ပြီးတော့ပေးတာလည်းဖြစ်ပါတယ်။အဓိကအဖြစ်ကုလသမဂ္ဂကမ္ဘာ့စွမ်းအင်စာအဖွဲ့ကြီးကနေတဆင့်မြန်မာနိုင်ငံတွင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပေးမှာဖြစ်ပါတယ်။လက်ရှိကယ်ဆယ်ရေးနဲ့တုံ့ပြန်ကူညီဆောင်ရွက်ရေးကြိုးပမ်းမှုတွေကိုအားပြည့်ပေးဖို့လည်းဖြစ်ပါတယ်
။အခုနောက်ထပ်ပေးခဲ့တဲ့လူသားချင်းစာနာမှု6ကုဒေါ်လာ44တန်းဟာဒီကနေ့နေ့ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးအပြင်မြန်မာပြည်တွင်းရှိရခိုင်ရှမ်းနယ်ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုနဲ့ပြည်ပခါတွေကြောင့်ဒုက္ခရောက်နေကြသူတွေ7.3တန်းတို့တွေအရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေပြီးမှဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယီဌာနကြေကွင်းရပုဂ္ဂိုလ်ဟေဒန်ယူဘကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
The new funding will provide emergency food and nutrition as well as shelter.
ဒီကနေ့ကဟူထောက်ကူအတွက်မှာအရေးပေါ်စားနပ်ရိက္ခာအဟာရဖြည့်ဆည်းမှုအပြင်ခိုးလုံစရာနေရာတွေတောက်တုံးရေအသက်ကယ်ဆေးဝါးကုသမှုနဲ့တခြားအရေးကြီးတဲ့အထောက်ပံ့ကူညီမှုတွေပါဝင်ပါတယ
်။ USAID အကြီးအကဲဟာဒါကာမြို့တော်မှာUNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးဝန်ထမ်းတွေ WFP ကမ္ဘာ့ဆန္ဒရေးခါအစီအစဉ်ဝန်ထမ်းတွေအပြင်ကော့ခ်စ်စစားကိုနောက်ထပ်ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အစ်စ်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ Miss Newat ကပြောပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုအဟံတမ်းရှိအကူအညီပေးနိုင်မှုနဲ့ဌာနေပြန်နိုင်ရေးတွေလည်းဆောင်ရွက်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်း Miss Newat ကပြောပါတယ်။
The United States calls on the government of Burma to allow for immediate and unhindered humanitarian access to reach
အခုအနည်းလိုအပ်နေတဲ့သူတွေစီကိုအဟန့်တားမရှိအခုအနည်းတွေချက်ချင်းပေးနိုင်ခွင့်ပြုဖို့နဲ့ဘေးရန်ရကင်းစွာနဲ့မိမိတို့သဘောအတူစိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအတွက်လည်းဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းပါတယ
်ဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးမြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အပြန်မှာလေUSAID အကြီးအကဲအနေနဲ့နိုင်ငံခြားရေးဝန်ကြီးစ်မိုက်ပွန်ပျိုထံသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံအစီရင်ခံဖို့ရှိတယ်လို့လည်း Miss Newat ကပြောပါတယ
် Later this week Administrator Green will be in Burma on behalf of Secretary Pompeo. He will meet with
နိုင်ငံခြားရေးဝန်ကြီးစ်ပွန်ပေယိုကိုစားဒီသတင်းပတ်နောက်ပိုင်းမှာ USAID အကြီးအကဲ Green ဟာမြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံကရခိုင်ပြည်နယ်နဲ့တခြားပြည်နယ်တွေမှာဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးတက်ရေးအတွက်ခြေလှမ်းတွေစားဖို့တိုက်တွန်းမှာဖြစ်ပါတယ်။သူ့ခီးစဉ်ပြန်မှာအစီရင်ခံချက်အပြည့်အစုံကိုလည်းနိုင်ငံသားရေးဝန်ကြီးကသိရှိဖို့စောင့်မျှော်နေပါတယ်
။ USAID အကြီးအကဲ Mark Green နဲ့အတူ USAID အစရေးရာအစီအမည်လက်ထောက်အကြီးအကဲ Gloria Steele နဲ့လူဦးရေဒုက္ခသည်များနဲ့အခြေချမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Mark Storrella တို့လည်းလိုက်ပါခဲ့ပြီးမြန်မာနိုင်ငံခီးစဉ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကိုမေလ27နဲ့28တို့မှာတွားရောက်ဖို့ရှိပြီးသမ္မတ Trump ရဲ့ Indo-Pacific American View ဟာနဲ့ပတ်သက်လို့လေအာရှတစ်ခုရှိ USAID အကြီးအကဲတွေနဲ့ဆွေးနွေးမှုရှိကြောင်းလည်းသိရပါတယ်ရှင်